ဆူဒန်နိုင်ငံမှာရခိုင်သဘုံခေါင်းဆောင်ဒုတိယသမ္မတဂျွန်ဂရန်တည်ဆုံသွားပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်လုပ်ကြပါလို့ဆူဒန်လူထုအားကမ္ဘာခေါင်းဆောင်ကြီးများကတိုက်တွန်းလိုက်ကြပါတယ်။ကြေကွဲပွဲကာလကိုသူ့ရဲ့ပါတီကစတင်နေပါပြီ။စနေနေ့ညမှာမစ္စတာဂရန်နဲ့73ဦးပါရဟယင်ပြတ်ကျလို့တည်ဆုံသွားကြပါတယ်။တနင်္လာနေ့မှာမစ္စတာဂရန်တည်ဆုံကြောင်းသတင်းကြားရပြီးတဲ့နောက်စုပူလူရပုများဖြစ်ပွားခဲ့တာဆက်လက်မဖြစ်ပွားရေးတားဆီးတဲ့အနေနဲ့မြို့တော်ခတ်တူးမှာညမထွက်ရအမိန့်ထုတ်ထားပါတယ်။စုပူမှုတွင်လူ36ယောက်ထက်မနည်းသေဆုံးကြောင်းလည်းသတင်းရရှိပါတယ်။ဆူဒန်အစိုးရနဲ့တောင်ပိုင်းသဘုံတို့ကြား22နှစ်ကြာပြည်တွင်းစစ်အဆုံးသတ်သွားစေတဲ့ငြိမ်းချမ်းရေးသဘောတူညီချက်ဒီနှစ်စောစောပိုင်းမှာရရှိခဲ့တဲ့နေရာမှာမစ္စတာဂရန်ဟာအဓိကပုဂ္ဂိုလ်ဖြစ်ပါတယ်။ဆူဒန်ပြည်သူလွတ်မြောက်ရေးလှုပ်ရှားမှုအဖွဲ့ဆိုတဲ့မစ္စတာဂရန်ရဲ့နိုင်ငံရေးပါတီဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဆာဗာကီကသူ့ရဲ့နေရာကိုတက်လာပါလေ။ဗိုလ်ချုပ်ကြီးကီလျော်ဆူဒန်သမ္မတအိုမာအယ်ဘရှီဝါမစ္စတာဂရန်တည်ဆုံတဲ့အတွက်ငြိမ်းချမ်းရေးလှုပ်ရှားမှုကိုမရက်စေရဘူးလို့ဆိုပါလေ။